မြန်မာနိုင်ငံမှာနိုဗယ်ကိုရိုနာဗိုင်းရပ်စ်တန်တရာလူနာ2ဦးနဲ့စောင့်ကြည့်လူနာ4ဦးရှိနေပြီးတန်တရာလူနာ2ဦးကိုတော့မင်းပြဆေးရုံနဲ့နမ်တူမြို့နယ်ကြီးသူဆေးရုံမှာတိကျစီကုသစောင့်ကြည့်ပေးနေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
တရုတ်နိုင်ငံဝူဟန်မြို့မှာပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစတင်ဖြစ်ပွားခဲ့တဲ့ Novel Coronavirus ကူးစက်ခံထားရသူမြန်မာနိုင်ငံမှာတော့အခုချိန်ထိမရှိသေးပါဘူး။ဒါပေမဲ့ဒီရောဂါပိုးနဲ့ပတ်သက်ပြီးစောင့်ကြည့်ခံထားရသူ၄ဦးနဲ့တန်တရာလူနာ၂ဦးတော့ရှိပါတယ်။တန်တရာလူနာ၂ဦးကိုတိကျထားရှိကုသပေးနေပြီးအဲ့ဒီထဲကမိန်းမကလူနာရဲ့ရောဂါရှိမရှိအဖြစ်ကိုသိရဖို့စောင့်နေရလို့ဗဟိုကူးစက်ရောဂါတက်ချက်ရေးဌာနကဒုတိယညွှန်ကြားရေးဟူဒေါက်တာခင်ခင်ကြီးကပြောပါတယ်။
ကျွန်တော်တို့တန်တရာလူနာနဲ့နှစ်ယောက်ပဲရှိပါတယ်။မင်းပြားနဲ့နတ်မတူပဲ။မင်းပြားလူနာနဲ့အဲဝေဘာကြီးမှာရှိတဲ့ဆိုင်တာရလွယ်တဲ့လူနာ၊ပြန်ဆန်တာရတော့ထွင်းမှာရှိတဲ့ reference set ကိုပေးပို့တာ၄ရက်နေတည်းပေးပို့တယ်ဆိုတော့ဒီနေ့အဖြစ်သိရဖို့အတွက်ဒါစောင့်နေရပါတော့။နောက်တစ်ခုကတန်တရာလူနာတယောက်ဖြစ်တဲ့နတ်မတူအသက်45နှစ်ရဲ့အမျိုးသားနဲ့မနေ့ကရန်ကုန်ကလေးစုမှာတက်တဲ့တားမင်းကြီးကအဲ့ဒါတော့ပေးပို့ဖို့လုပ်နေပါတယ်။
နိုဗယ်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးစောင့်ကြည့်ခံထားရတဲ့လူနာတွေက၄ဦးမှာရောဂါပိုးမရှိကြောင်းစစ်ဆေးတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကမနေ့ကညပိုင်းမှာသတင်းထုတ်ပြန်ခဲ့ပါတယ်။ကျိုင်းလုံပြည်သူဆေးရုံကအသက်၁နှစ်၂လအရွယ်ကလေးငယ်၊ဝေဘာကီအထူးကူဆေးရုံကအသက်၅နှစ်အရွယ်ထိုင်ဝမ်ကလေးငယ်၊ဂိုင်းကောပြည်သူဆေးရုံကြီးကအသက်၂နှစ်၂လအရွယ်ကလေးငယ်နဲ့နေပြီးတော့ဂရင်တထောင်ဆက်ပြည်သူဆေးရုံကြီးကအသက်၂၉နှစ်အရွယ်တရုတ်နိုင်ငံသားတို့မှာနိုဗယ်ကိုရိုနာဗိုင်းရပ်စ်ရောဂါပိုးမရှိကြောင်းထုတ်ပြန်ခဲ့တာပါ။ဒါပေမဲ့သူတို့လေးဦးစလုံးကိုဆေးရုံကမဆင်ခိုင်းသေးပဲလိုအပ်တဲ့ကုသမှုတွေလုပ်ဆောင်ပေးရုံနဲ့လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။တန်ပြလူနာ၅ဦး၊စောင့်ကြည့်လူနာ၈ဦး၊စောင့်ကြည့်လူနာ၈ဦးထဲမှာ၄ဦးကမနေ့ကနိုင်ငံရေးဖြစ်သွားပြီပေါ့နော်။ဒါပေမဲ့၄ဦးကတော့ပြည့်အောင်မဆင်သေးပါဘူး။ကျွန်တော်ကအတက်လုပ်တယ်ဆိုတာကကုသမှုပိုင်းတက်စားလို့ရှိရင်တနည်းအားဖြင့်သူ positive လား positive ဆိုရင်ဆက်လုပ်ကြရည်ရှိတယ်။ negative ဆိုရင်လည်းသူတို့ဆက်ရရတယ်။ဒါပေမဲ့လို့သူမှအေးပတ်တဲ့လက္ခဏာတွေရှိတယ်၊သူမှအာပြီးရောင်းတယ်၊တခြားဖြန်းတာအကြောင်းရင်းတွေရှိတယ်ဆိုဒါကြီးကုသပေးရအောင်မှဖြစ်ပါလား။အဲ့တော့အခါကျဒီ၄ယောက်ကတော့ဆေးရုံကဆက်ရမဆင်သေးပါဘူး။
ကျန်းရှိနေသေးတဲ့လူနာတွေရဲ့တက်ခွဲနမူနာတွေကိုလည်းထိုင်းနိုင်ငံမှာရှိတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရည်ညွှန်းတက်ခွဲခန်းကိုပေးပို့ဖို့စီစဉ်နေရလို့ဆိုပါရယ်ပြည်သူတွေအနေနဲ့ဒီရောဂါကိုချုပ်တင်ကာကွယ်နိုင်ဖို့အတွက်ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်တွေကိုလိုက်နာဖို့လိုပြီးမိမိကိုယ်ကိုကိုယ်ခံအားကောင်းအောင်စားသောက်နေထိုင်ဖို့နဲ့ချောင်းဆိုးနှာရှည်ရင်သစာအုပ်ဖို့အပြင်လက်ကိုစနစ်တကျမကျခဏဆေးပေးဖို့လိုပြီးလူထုတတ်တဲ့နေရာတွေကိုရှောင်ကျဉ်ဖို့ကိုလည်းလမ်းညွှန်ထားပါရယ်